မြန်မာစစ်တပ်ကိုလက်နက်နဲ့အခြားကရိယာပစ္စည်းတွေနည်းပညာတွေမပေးကြဘို့ဥရောပသမဂ EU ကနိုဝင်ဘာ20ရက်နေ့မှာပြတ်သမဂကိုတောင်းဆိုလိုက်ပါတယ်။နှုတ်ခွေးကောင်စီဆုံးဖြတ်ချက်55မြင်းဆောင်20မှာပြောထားတဲ့အတိုင်းလက်နက်ခရမ်းမီးကြောင့်စစ်သုံးပစ္စည်းတွေတိုက်နေရင်းစီထောက်လိုင်းရေးပစ္စည်းတွေနဲ့နည်းပညာတွေကိုမလွှဲပြောင်းမရောင်းချကြဘို့ EU ကတိုက်တွန်းလိုက်တာပါ။ခွန်ဆက်6ချိန်ကြောင့်အထွေထွေညီလာခံမှာလူခွေးကိစ္စတွေကိုစဉ်းစားတဲ့တတိယကော်မတီအတွက်အဆိုပြုဆုံးဖြတ်ချက်ကိုတင်သွင်းရမှာ EU ကအခုလိုပြောခဲ့တာပါ။ဒီဆုံးဖြတ်ချက်မူကြမ်းကိုပြင်ဆင်ရမှာအစ္စတန်ဘူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကပူးပေါင်းဆောင်ရွက်ခဲ့တာပါ။ဒိုင်းပြည်တော်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်လူခွင့်ချိုးဖောက်မတော်မတရားလုပ်နေတာတွေကို EU ကရှုတ်ချလိုက်ပါတယ်။စစ်တပ်ကလေကြောင်းတိုက်ခိုက်တာအစုလိုက်ပြုံးလိုက်တတ်တာညှဉ်းပန်းနှိပ်စက်တာလိမ်မိုင်းဆိုင်ရာနဲ့လိန်ယူဆပွဲပြားမှုအခြေခံအကြမ်းဖက်တာစတဲ့မတရားအင်အားသုံးလုပ်နေတာတွေနဲ့ထင်းသလိုဖမ်းဆီးနေတာတွေအတွက်ရတမီအကြောင်းလဲ EU ကြေညာချက်မှာဖော်ပြထားပါတယ်။